မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဩဂုတ်လ15ရက်ပုံထိုးနေ့ညနေခင်း6နာရီခွဲနေ9နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လည်နေပါပြီ။ကျွန်မအနောင်လာပါအခုညနေခင်းအစီအစဉ်မို့ဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အီတလီနိုင်ငံမြောက်ပိုင်းကဂျီနိုဝါစက်ကန်မှာမနေ့ကတရားပိုင်းပြုကြရကသေဆုံးသူရေထွေးဟာအနည်းဆုံး38ယောက်တိရှိသွားပါပြီ။ဗြိတိန်လွှတ်တော်အပြင်ဘက်မှာကားစီးနဲ့လမ်းသွားလမ်းလာတွေကိုဝန်တိုက်ခဲ့တဲ့သူဟာဘသူဘဝဆိုတော့ဖော်ထုတ်နိုင်ပြီလို့ယုံကြည်တဲ့အကြောင်းအာဏာပိုင်တွေကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုအောင်နဲ့တူကြီးညာပေးသွားမှာပါ။
ကောင်းပါပြီရှင်လွတ်တော်အတွင်သတင်းရယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေကိုကြက်မှတ်ပေးဖို့တမတော်ရာကိုစလဲရီကပြည်တော်စုလွတ်တော်နာယကထံတောင်းဆိုလိုက်တဲ့သတင်းမှာကြားမှာကတော့
ဆိုတော့တဲ့ဒီချင်းမြစီကအရတော့ပါပဲပြောသတင်းတောက်ဒီဘက်ကသတင်းစာသမားတွေဘက်ကအမှားမှာမဟုတ်ဘူးသတင်းစာသမားကတော့သူကဒီလွတ်တော်ထဲမှာသတင်းယူဖို့သူတို့တွားကြတာဖြစ်တယ်
မြန်မာသတင်းတမကရဲ့ဒုဥက္ကဋ္ဌအဖြစ်တာဝန်ယူဖို့သူဦးစင်လေးမရှင်နောက်ပိုင်းမှာတော့အပြည့်အစုံကြားပါမယ်။ဒါအပြင်မကြခင်ကပဲရေကြီးရေရှမ်းသွားတဲ့ကရင်ပြည်နယ်မှာနောက်တကြော်ရေတွေပြန်ကြီးလာတာကြောင့်ဒေသခံ 8,000 လောက်ခလုံးကြီးစခန်းမှာနေထိုင်နေရတဲ့သတင်းနဲ့ရီမင်နိုင်ငံမှာ3နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအတွင်းကျောင်းသား40လောက်သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့အဘက်ကလေကြောင်းတပ်ခိုက်မှုပေါ်စုံစမ်းမှုတောင်းဆိုလိုက်ကြတဲ့သတင်းတွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
အီတလီနိုင်ငံမြောက်ပိုင်းကစစ်ကဲမြို့ဖြစ်တဲ့ဂျီနိုဝါမှာမနေ့ကတရားပိုင်းပြုကြရာကတိုက်စုံသူရေထွက်ရာအနည်းဆုံး38ယောက်ထိရှိသွားပြီဖြစ်ကြောင်းအာဏာပိုင်တွေကပြောလိုက်ပါတယ်။ပြင်းထန်တဲ့မုန်တိုင်းကြားဟုတ်စင်မှာတစိတ်ပိုင်းပြုကြသွားတဲ့မော်ရန်ဒီတရားအပြည့်စည်တွေကြားမှာပြတ်ဆုံးနေသူတော်တော်များကိုလည်းအရေးပေါ်ခေစေးရေးတွေဆက်လက်ရှာဖွေနေပါတယ်။ပြုကြချိန်မှာ45မီတာအမြင့်ရှိတဲ့တရားဘောကနေဒါဇင်နဲ့ချီတဲ့ကားတွေလည်းအောက်ကိုထိုးကျသွားခဲ့တယ်လို့ပြုကြတဲ့တရားပိုင်းကကွန်ကရစ်တွေနဲ့တပ်မဏိအပြည့်စည်တွေကလည်းအောက်မှာရှိနေတဲ့စက်မှုဇုံဝင်တွေကကုန်လွန်ယုံတွေပေါ်ပြုတ်ကျခဲ့တာပါ။ဒီဆုံးသူဖြစ်အတိပြုထားသူအားလုံးဟာတရားပေါ်ကပြုတ်ကျတဲ့ကားလေးထဲမှာလိုက်ပါလာသူတွေဖြစ်ကြပြီးအနည်းနာမှရှိနေသူတွေကတည်ဆုံးနေသူမရှိကြောင်းလဲအာဏာပိုင်တွေကပြောပါတယ်။အီတလီတည်ယူပို့ဆောင်ရေးဝန်ကြီးဒနီလီယိုတွနင်းနဲလီကတော့တရားကိုစီမံခန့်ခွဲတာဝန်ယူထားတဲ့ကုမ္ပဏီက contract စာချုပ်နဲ့ညီစာရင်းမှုမရှိတဲ့အကြောင်းပြစ်တင်ပြောဆိုခဲ့ပါတယ်။နိုင်ငံတော်ကတည်တမ်းရင်တရားတွေနဲ့ဥမင်လန်ကောင်းတွေအားလုံးကိုစစ်ဆေးသွားမှဖြစ်တဲ့အကြောင်းလဲတည်ယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ဒီစီဒီပိုင်းပြုတ်ကျသွားတဲ့တရားဟာအီတလီနဲ့ပြင်သစ်နိုင်ငံကြားအဓိကကျတဲ့အဝေးပြေးလမ်းတစ်ခုကိုဆက်သွယ်ပေးထားတာပါ။1969ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တဲ့တရားမချာသေးရင်ဒီကစားလို့တဖြည်းဖြည်းပျက်စီးယွယွန်းလာနေကြောင်းလဲအင်ဂျင်နီယာတွေကသတိပေးထားပါတယ်။အခုဖြစ်ရာအီတလီမှာအခြေခံအဆောက်အုံတွေအတွက်ပုံမှန်သုံးဆဖို့လိုအပ်ချက်ကိုပြတ်သားရောက်တဲ့အကြောင်းနဲ့လိုအပ်ရင်ဥရောပသမဂ္ဂ EU ရဲ့ဗဏ္ဍာရေးအသုံးစရိတ်သတ်မှတ်ချက်စည်းမျဉ်းကိုတော့လိုက်နာနိုင်မှာမဟုတ်ကြောင်းလဲအီတလီဒုတိယဝန်ကြီးချုပ်ကပြောဆိုထားပါတယ်။
ဗြိတိန်နိုင်ငံလန်ဒန်မှာလမ်းသွားလမ်းလာတွေနဲ့စပိန်သမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တိုက်ခဲ့ပြီးနောက်ဆက်တွဲလွှတ်တော်အဆောက်အုံအပြင်ဘက်ကအတားအဆီးတွေကိုပါဝင်တိုက်ခဲ့သူဟာဘသူဘဝဖြစ်တယ်ဆိုတာကိုသူတို့သိရှိထားပြီလို့အကြမ်းဖက်မှုတံမြန်နှင်းနှင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။သူဟာအသက်29နှစ်အရွယ်ဆူဒန်နွေဘာဗြိတိန်နိုင်ငံသားဖြစ်တယ်လို့အာဏာပိုင်တွေကပြောပေမဲ့အသေးစိတ်ကိုရေးအချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။အခုခါမှာတော့သူ့ကိုအကြမ်းဖက်တိုက်ခိုက်ဖို့ဂျူတင်ဂျန်စီဆောင်ရွက်တယ်ဆိုတဲ့သံသယနဲ့ဖန်ဆီးထားတာပါ။လူသုံးထိခိုက်ဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုဘာကြောင့်ကျူးလွန်လဲဆိုတာကိုလည်းအဓိကထားဆုံးဆန်းစစ်ဆေးနေကြောင်းဗြိတိန်ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဒဏ်ရာရသူ2ဦးကိုတော့ဆေးရုံကိုပို့ဆောင်ခဲ့ပေမဲ့အခုခါမှတော့သူတို့ဟာဆေးရုံကနေပြန်ဆင်းလာနိုင်ပါပြီ။တိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိတဲ့ဘာမင်ဟမ်နဲ့နော်တင်ဟမ်ကဒီနေရာနှစ်ခုကိုရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ပြီးဒီကနေ့မှာတော့ဘာမင်ဟမ်ကနောက်ထပ်နေရာတစ်ခုကိုထပ်မံရှာဖွေနေပါတယ်။အခုဖန်စီခံထားသူဟာဗြိတိရှ်တံပြန်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအဖွဲ့နဲ့တခြားထောက်လင်းရေးအေဂျင်စီတွေအကြားမူလကသိရှိထားသူမဟုတ်ကြောင်းလဲလက်ထောက်ကော်မရှင်နာမင်ဂျီနီလ်ဘာဆူကပြောပါတယ်။ဗြိတိရှ်ဒီဝန်ကြီးဒီထရီဆာမေကဒီဝက်စ်မင်စတာလွှတ်တော်အဆောက်အဦးဤမှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုမှာထိခိုက်ဒဏ်ရာရသူတွေအတွက်ဆူတောင်းပေးပါကြောင်းနဲ့အလျင်အမြန်ကယ်ဆယ်ဆောင်ရွက်ခဲ့တဲ့အရေးပေါ်ကယ်ဆယ်ရေးသမားတွေကိုလည်းချီးကျူးပါကြောင်း Twitter မှာရေးသားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းလန်ဒန်မှာနောက်တစ်ကြိမ်တိုက်ခိုက်ခံရပြန်ပါပြီ။ဒီတိရစ္ဆာန်တွေဟာယူသွင်းနေတာကြောင့်ခက်ကြမ်းကြမ်းဆုံးမမှရမယ်လို့ Twitter မှာရေးသားခဲ့ပါရခင်ဗျာ
အာဖဂန်နိုင်ငံမြောက်ပိုင်းကစစ်ကန်တခုကိုတာလီဘန်တွေအယုံတက်ချိန်မတန်ခင်စီးနင်းတက်ခိုက်မှုတွင်လူမျိုးတပ်ဖွဲ့ဝင်40လောက်သေဆုံးသွားပါတယ်။အစိုးရတပ်ဖွဲ့ဝင်အများပြထိခိုက်သေဆုံးမှုတွေကြုံရတဲ့တက်ခိုက်မှုတွေကနောက်ဆုံးကြုံရတဲ့ဘက်ကလန်ပြည်နယ်ကတက်ခိုက်မှုမှာတော့အာဖဂန်စစ်သား30ယောက်နဲ့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့တာဖြစ်တဲ့အကြောင်းဒေသခံလူမျိုးရေးရှိသူက VOA ကိုတီးပြပြောဆိုခဲ့တာပါ။တာလီဘန်ပြောခွင့်ရကတော့ဒေသရင်းကစစ်ကန်တခုကိုသိမ်းပိုက်နိုင်ပြီးအာဖဂန်လူမျိုးတပ်ဖွဲ့ဝင်80လောက်အထိတပ်ဖြတ်ခဲ့ကြောင်းပြောဆိုပါတယ်။ဒါပေမဲ့လည်းတပ်ဖွဲ့တွေကထိခိုက်ကြဆုံးမှုတွေနဲ့ပတ်သက်ပြီးတဘုံတွေရဲ့ညဉာဉ်ချက်တွေဟာတခါတည်းမှာခြေကားပြောဆိုရလည်းရှိတယ်ပါတယ်။ရဲတော်ကြတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့ပြီးတဲ့နောက်မြပိုင်းဖရက်ပြည်နယ်ကစစ်ကန်ကူတာလီဘန်စစ်သွေးကြွတွေတိမ့်ပိုက်ခဲ့ပြီးတရက်ကျော်အကြာဒီနေ့နောက်ထပ်တိုက်ခတ်မှုနဲ့ကြုံရတာလည်းဖြစ်ပါတယ်။စစ်ကူနဲ့လေကြောင်းကူညီတွေမရခဲ့သလိုလက်လက်ခဲရန်နဲ့ထောက်ပံ့ရေးပစ္စည်းတွေပြက်လိုက်ရာကဖရက်ပြည်နယ်ကစစ်ကန်လက်လွတ်ဆုံးရှုံးရတာဖြစ်ကြောင်းလည်းအာဖဂန်စစ်တပ်တာဝန်ရှိသူတွေကပြောဆိုထားကြတာပါ။စစ်ကန်မှာတာဝန်ချနေတဲ့စစ်သား80နဲ့40ဟာတာလီဘန်တွေထံလက်လက်ချသွားခဲ့ကြောင်းလည်းဒေသခံစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေက VOA ကိုတပြုပါရယ်ကြံတပ်ဖွဲ့ဝင်တွေကတော့နှစ်ရက်ကြာအပြင်းထန်တိုက်ပွဲတွင်အသက်ခံရတာဒါမှမဟုတ်ရင်လည်းအနည်းငယ်ကတောတောင်နေတဲ့ထွက်ပြေးလွတ်မြောက်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါဒီချိန်ထဲမှာပဲအာဖဂန်ရှေ့တောင်ပိုင်းကဂါဇနီမြို့မှာတော့တာလီဘန်တွေနဲ့ရဲတော်ကြာအသေးချေတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်လေကြောင်းထိုးစစ်နဲ့စစ်ဖက်ဆိုင်ရာအကြံပေးတွေရဲ့အကူအညီနဲ့မာဗျူဟာကျတဲ့မြို့ကိုအာဖဂန်တပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်
American twin gun ni phit de motor car alcohol chaung mi dwe san ne ala kun pisi ri paw naw that control kaum ma phit chaung Turkey ga dikini chin nya lai par de na nai ngan cha sat san yi ma pye ma le phit ni chein ma a pyan lan kong de kun ni to pi daw kaok khan ni da ba Turkey dutiya tamra fuel octane ga American back ga si bwa yi a ya tai khait thu ne la mu paw lat tung pyan na phit de lo data ma yee da ba de Turkey tamra Recep Tayyip Erdogan ga le American pi daw su ha Turkey paw pye mat tha pyo si bwa yi sit pwe sin nwe la da chaung American လက်ရှိပစ္စည်းတွေကိုသပိတ်မှောက်ကြဖို့အင်ကာနီကစောခဲ့ပါရယ်အမေရိကမှာ iPhone ရှိတယ်လို့တခြားနေရာတွေမှာလည်း Samsung ရှိနေပါရယ်တူရကီမှာလည်း Vestel ရှိတယ်လို့ Erdogan ကပြောပါရယ်တူရကီဘက်က American ကွန်မြူစီတွေအပေါ်အခုလိုသပိတ်မှောက်လာတာနဲ့ပတ်သက်လို့သမ္မတ Donald Trump အစိုးရအနေနဲ့ဘလို့တုံ့ပြန်မလဲဆိုတဲ့အမေကိုတော့ဒီအချိန်မှာတိတိကျကျဖြေဆိုဖို့မရှိသေးဘူးလို့ Amy Rowe ပြောခွင့်ရ Sarah Huckabee Sanders ကအင်ကာနီမှာသတင်းတောက်တွေကိုပြောခဲ့ပါရယ်တူရကီပေါ်နောက်ထပ်ပိတ်ဆို့တန်ခတ်ဖို့အလေးနဲ့စဉ်းစားနေရဆိုတဲ့သတင်းပေါ်မှာလည်းပြောခွင့်ရကဖြေဆိုခြင်းမရှိပါဘူးတူရကီနိုင်ငံမှာအကြမ်းဖက်ဝါရဇွဲဆွဲခြင်းနဲ့တရားရင်ဆိုင်မှုစောင့်ဆိုင်းရင်းနေအခြေချုပ်ချခံရတဲ့ American Korean သင်းဟုတ်ဆရာ Andrew Brunson ကိုလွှတ်ပေးဖို့သမ္မတ Trump နဲ့တောင်းဆိုမှုကိုတူရကီဘက်ကလစ်လျူရှုခဲ့အပြီးအခြေအနေတွေတင်းမာလာတာပါဒါကြောင့်တူရကီပေါ်ဖိအားပေးတဲ့အနေနဲ့အမေရိကန်ကိုတင်သွင်းနေတဲ့တူရကီရဲ့တမ်မနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်နှစ်ဆတိုးမြင့်ကောက်ခံမယ်ဆိုပြီးတော့လွန်ခဲ့တဲ့တောက်ကြာနေ့မှာသမ္မတဒေါ်နယ်ထရမ့်ကတွစ်တာမှာရေးသားခဲ့တာပါခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15965နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American Tan မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်နှင်းမြောက်ကိုရီးယားနိုင်ငံငံကွက်ကွာခဲ့ရတဲ့လွန်ခဲ့တဲ့နှစ်ပေါင်း60ကကိုရီးယားစစ်ပွဲကိုတရုံအဆုံးသတ်နိုင်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့နောက်တစ်ချိန်တွေ့ဆုံရမှာခိုင်မာတဲ့အစီအစဉ်နဲ့ချမှတ်ဆောင်ရမှာဖြစ်ကြောင်းတောင်ကိုရီးယားသမ္မတကဒီနေ့ပဲပြောလိုက်ပါတယ်။ဂျပန်ကိုလိုနီလက်အောက်ကနေကိုရီးယားကျွန်းဆွယ်လွန်မြောက်တဲ့83နှစ်ပြည့်အခမ်းအနားဖြင့်ဆုံးမြို့တော်မှာပြောကြားတဲ့မင်းကမှတောင်ကိုရီးယားသမ္မတမွန်ဂျေအင်းကထည့်သွင်းပြောဆိုလိုက်တာပါ။နောက်တစ်ချိန်ထည့်သီးတွေ့ဆုံပွဲကိုတော့မြောက်ကိုရီးယားနိုင်ငံပျော်ရွှင်မြို့တော်မှာရှိလာတဲ့ကျင်းပမှာဖြစ်ကြောင်းတောင်နှင်းမြောက်ကိုရီးယားနိုင်ငံစလုံးကဒီသတင်းပတ်ဆောင်မှာပဲကြီးညာထားပါတယ်ဒီမတန်ငယ်မှာတော့ကတော့နှစ်နိုင်ငံခေါင်းဆောင်တွေကနေဆက်ဒေသကစစ်မဲ့ဆုံနေမြေပန်မွန်ချုံချေးရွာမှာနှစ်ချိန်တွေ့ဆုံခဲ့တာပါပထမချိန်ထိတိတွေ့ဆုံမှုအတွင်းမှာတော့1950ကနေ53အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကိုစစ်ပြင်းရေးဆက်ကြုံနဲ့ဆုံးသက်ခဲ့ပေမဲ့တရားဝင်ညီညွတ်ရေးမရနိုင်တဲ့အကြောင်းနှစ်ဖက်ကြားရံပတ်တယ်လို့ဖြစ်နေတဲ့အတွက်တရားဝင်ညီညွတ်ရေးသဘောတူညီချက်ရနိုင်အောင်ကြိုးစားသွားဖို့သဘောတူထားပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးလည်းနဲ့အစီအစဉ်တွေဖြစ်သေးနေပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားကြားရှင်ပြုံးနောက်မဆုတ်ခြေနေတွေကြောင့်ကိုရီးယားနိုင်ငံကြားညှိနှိုင်းမှုတွေမှာလည်းရက်ခတ်မှုတွေနဲ့ကြုံတွေ့နေရတာပါပြီးခဲ့တဲ့ဧပြီလနဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့သမိုင်းဝင်ထိပ်သီးတွေ့ဆုံရမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးလည်းနဲ့အစီအစဉ်တွေဖြစ်သေးရေးသဘောတူထားကြတာဖြစ်ပါတယ်
အမေရိကန်ပြည်သူမှလာဝဲနိုဝင်ဘာမှကျင်းပမဲ့ဂျာကာလာရွေးကောက်ပွဲမတိုင်မီလွှတ်တော်ကိုယ်စားလှယ်ဖြင့်ဝင်ရောက်ရှင်ပြိုင်နိုင်ဖို့အင်္ဂါနေ့ကဒီပါတီတွင်းကိုယ်စားလှယ်လောင်းတွေရွေးချယ်ရမှာဝစ်ကွန်ဆင်နဲ့မင်နီဆိုတာပြည်နယ်တွေမှာတော့အကြိမ်နဲ့ဖြစ်ခဲ့ပါတယ်ဝစ်ကွန်ဆင်ပြည်နယ်မှာဒီဒုတိယသက်တမ်းအတွက်ဝင်ရောက်ရှင်ပြိုင်မဲ့အထက်လွှတ်တော်ဒီမိုကရက်အမတ်ထော်မီဘောဒရင်နဲ့ရှင်ပြိုင်ဖို့ရီပပ်ဘလီကန်တွေကပြည်နယ်လွှတ်တော်အမတ်လဲဖက်မာကိုရွေးချယ်လိုက်ပါတယ်လွှတ်တော်ကိုယ်စားလှယ်တက်တန်းကုန်စုံချိန်မှာအနားယူမဲ့ဝစ်ကွန်ဆင်ပြည်နယ်ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ရဲ့နေရာကိုဆက်ခံမဲ့သူဖြစ်ရိုင်ရဲ့အချန်ပီဟောင်းဘရိုင်ယန်စတီးလ်ကိုရွေးချယ်ထားပါတယ်။မင်နီဆိုတာပြည်နယ်မှာတော့သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ခဲ့တဲ့ရီပပ်ဘလီကန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းတင်ပေါ်လန်ထရီဟာဒီကော်မရှင်နာဂျက်ဖ်ဂျွန်ဆင်ကိုရှုံးနိမ့်ခဲ့ပါတယ်။ဂျွန်ဆင်ဟာဒီမိုကရက်ကိုယ်စားလှယ်တင်ဝေါ့စ်နဲ့အုပ်ချုပ်ရေးမှူးနေရာကိုရှင်ပြန်ရမှာပါ။လာမယ့်နိုဝင်ဘာမှာကျင်းပမယ့်ဂျာကာလာရွေးကောက်ပွဲမှာအောက်လွှတ်တော်က435နေရာထက်လွတ်တော်နေရာတရာတွေကနေရာ30နဲ့ပြည်내အုပ်ချုပ်ရေးမှူးနေရာ50တွေက36နေရာအတွက်ရှင်ပြန်ကြမှာပါခင်ဗျာ
ရွှေပြောင်းချေချသူ140ယောက်လိုက်ပါလာတဲ့ဥရောပကင်ဆယ်သင်္ဘောတစ်စင်းကိုကန့်ကောက်ခွင့်ပေးဖို့မော်တာနိုင်ငံကလက်ခံလိုက်တဲ့အတွက်ကုလသမဂ္ဂကဒီနေ့ပဲကြေညာလိုက်ပါတယ်ပြည်လည်မြန်မာကင်ဆယ်လာတဲ့လူတွေနဲ့ပတ်သက်လို့ကန့်တွဲဖြစ်ရှင်းရမှာနိုင်ငံတော်များကြားသဘောထားကွဲလွဲနေရကကင်ဆယ်သင်္ဘောအစိုးရမှကန့်ကောက်ခွင့်မရပဲဖြစ်ခဲ့တာပါမော်တာနိုင်ငံလိုပဲပြင်သစ်ဂျာမနီလူဇမ်ဘော့ပေါ်တူဂီနဲ့စပိန်နိုင်ငံတွေအနေနဲ့လည်းအခြေချနေထိုင်သူတွေကမ်းပေါ်ရောက်လာရင်လက်ခံကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းခဲ့ပါတယ်အစိုးရတွေဟာနည်းနည်းများနည်းတဲ့တာဝန်ယူဖို့ကျိုးစားနေကြတဲ့အတွက်ကယ်ဆယ်ရေးသင်္ဘောတွေပင်လယ်ပြင်မှာဝင်ဝင်ရရေးစောင့်ဆိုင်နေကြရတာအန္တရာယ်ကြီးမားပြီးလူချင်းဝင်နဲ့မညီရဲအကြောင်းလဲကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုကလန်တီကပြောဆိုခဲ့တာပါ
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလူလိုက်ပါတဲ့ပထမဆုံးအာကာသယာဉ်ကို2020မှာပြည်လွှတ်နိုင်လိမ့်မယ်လို့ပြောလိုက်ပါတယ်ဗြိတိန်စီကလွတ်လပ်ရေးရခဲ့တဲ့82နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့တမိုင်းဝင်ခန္ဓာနီမှာဒီကနေ့ကျင်းပတဲ့အခမ်းအနားတွင်မိုဒီကအခုလိုကြေညာလိုက်တာပါရုရှားအမေရိကန်ပြည်ထောင်စုတရုတ်နိုင်ငံပြီးရင်အိန္ဒိယဟာအာကာသတွေကိုလူစည်လွတ်နိုင်ခဲ့တဲ့ဒီစတုဒ္ဒမြောက်နိုင်ငံဖြစ်လာမယ်လို့လည်းသူကပြောပါတယ်ခင်ဗျာ Direct from Washington
The Voice of America VOA ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet samina.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်လွတ်တော်အတွင်းသတင်းယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေဟာလွတ်တော်ထဲမှာကိုစလဲရရဲ့လှုပ်ရှားမှုတပ်ပုံတွေကိုတာဝန်ယူမှုတာဝန်ခံမှုမရှိဘဲရိုက်ကူးနေတယ်ဆိုပြီးကြက်မှတ်ပေးဖို့အတွက်ပြည်ထောင်စုလွတ်တော်နိုင်ငံကထံကိုတက်မတော်ရာကိုစလဲရဘက်ကတင်ပြလာပါတယ်ဒီလိုမလိုလားအတာတွေမဖြစ်ဖို့သတင်းသမားတွေအတွက်လွှတ်တော်ရင်သတင်းအချက်အလက်နဲ့သတင်းမှတ်တမ်းတပ်ပုံဗီဒီယိုရယူနိုင်ဖို့လွှတ်တော်ဘက်ကတိထက်ပို့ပြီးတော့စနစ်တကျအစီအမံဆောင်ရွက်ပေးဖို့လိုသလိုသတင်းရယူနေတဲ့သတင်းသမားတွေအပေါ်နှစ်ဖက်အပြန်အလှန်လေးစားမှုရှိဖို့လိုတယ်လို့ထောက်ပြပါရယ်ဒီအပေါ်သတင်းမီဒီယာကောင်စီနဲ့သတင်းသမားတို့ရဲ့အမြင်ကိုမဆုမုံကစူးစီးတင်ပြထားပါရယ
်သတင်းမီဒီယာသမားတွေဟာလွှတ်တော်ကိုယ်စားလှယ်ရဲ့လှုပ်ရှားမှုသတင်းတပ်ပုံဗီဒီယိုဖိုင်တွေကိုလူမှုကွန်ရက်နဲ့ channel တွေမှာတာဝန်ယူမှုတာဝန်ခံမှုမရှိဘဲဖြန့်ဝေနေတဲ့ဆိုပြီးတမတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ဘက်ကသတင်းမီဒီယာသမားတွေကိုစက်မှတ်ပေးဖို့နေပြည်တော်ပြည်ထောင်စုလွှတ်တော်နာယကထံကိုလိတ်မှုပြီးတော့ပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကတင်ပြတောင်းဆိုခဲ့ကြပါတယ်တမတော်သားကိုယ်စားလှယ်တွေဘက်ကသတင်းမီဒီယာကောင်စီကိုလည်းတိုင်ကြားစာပို့ခဲ့သေးတယ်လို့သတင်းမီဒီယာကောင်စီရဲ့အတွင်းမှုကပြောပြပါတယ်ဒီလိုနှစ်ဖက်အပြန်အလှန်မလိုလားအတာတွေမဖြစ်လာစေဖို့အတွက်ဆိုရင်တော့လွှတ်တော်တွင်သတင်းမီဒီယာတွေလွတ်လပ်စွာသတင်းရယူနိုင်မှုလွှတ်တော်တာဝန်ရှိတဲ့သူတွေဘက်ကစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့သတင်းမီဒီယာကောင်စီအတွင်းမှုဥတီဟာစောကအကြံပြုပါတယ
်ဒီ press council နဲ့လွှတ်တော်နဲ့တွေ့တယ်ပြီးရတဲ့ပုံရတော့ဒီတစ်ခေါက်ပြီးတော့ဆွေးနွေးပြီးအင်ဂျင်နီယာတော့တက်မယ်လို့ကိုယ်လည်းခေါ်တယ်သတင်းမီဒီယာကောင်စီလည်းခေါ်တယ်အဲ့ဒီဒီရောင်းတော့ဒီမှာဆွေးနွေးတိုင်းတော့ကြမလားအဲ့တော့ဒီကုမဆာဆာတို့ကြာလို့အဲ့ဒီစာရေးဖြည့်ဆည်းမှုတွေအဓိကချက်ကတော့ accountability ရှိရမယ်ဒီလွှတ်တော်ကိုယ်စားလှယ်မှာကိုယ်တင်းတော်မှာ accountability ရှိရမယ်တာဝန်ယူကြောင်းကမှရှိရမယ်နောက်တစ်ခါတော့အဲ့ဒီကိုယ်အမရှိရှိလို့လွှတ်တော်ရဲ့လွှတ်တော်ကိုယ်ကလေးကဒီတင်းတော်အဖြစ်တင်းတော်မဟုတ်တာဖြစ်ပြီးဖြစ်စေနောက်ဘယ်မှာလဲဘယ်မှာလဲလေဒီကုတင်းယူကိုရှိတဲ့နေရာယူကိုမရှိတဲ့နေရာကပ်တက်ပေးလိုက်ဆိုတော့အရင်ကတော့ဒီလိုရှိရင် press calories ကိုပုံမှန်ထားပြီးတယ်ပြီးတော့အောက်ကိုရှင်းပြီးတော့ဒုမနီတဘုံရဲ့ဒီပြန်ကြဲဟိုအဲ့ခဏမနီပြီးရရင်ပြန်ပြန်အဲ့လိုမျိုး system တစ်ခုကိုတော့ကိုယ်မရှိလို့ဘုံလုံးလဲအဲ့လိုအဲ့လိုကျွန်တော်မပြည့်လဲတဲ့အကြောင်းမရှိဘူးဘာလို့ရှိတော့သူစီကိုစီမသိရမှာကြာရင်သူကစီပေါ့ချင်းကိုကစီပေါ့တယ်ကိုပြောရဖြစ်ရနေအဲ့လိုဒေနီယာမှာဘယ်လောက်ကြီးခုကြည့်မလဲ assessment ratio ဘယ်လောက်ရှိမလဲ အဲဒီတေချာနှိမ့်နေဖြစ်ခြင်းကိုလို့ပြောချင်တယ
်။တပ်မတော်သားကိုယ်စားလှယ်တွေဘက်ကပေးပို့တဲ့စာထဲမှာတော့သတင်းမီဒီယာသမားတွေဘက်ကလွှတ်တော်ကိုယ်စားလှယ်တွေစိတ်ညှို့ညင်အောင်ဒေါသထွက်အောင်လူကုန်တိုက်ခါထိခိုက်အောင်ဆောင်ရွက်တယ်ဆိုပြီးတင်ပြထားတော့တပ်မတော်သားကိုယ်စားလှယ်တွေတချို့ဘက်ကလည်းသတင်းရိုက်ကူးနေတဲ့သတင်းသမားတချို့ကိုစဲရီးခဲ့တာမျိုးလို့မပြေမလည်ဖြစ်ခဲ့ဘူးတဲ့အခြေအနေလည်းရှိခဲ့ဘူးတာမို့ဒီလိုမျိုးပြည်တော်စုလွှတ်တော်ကိုတိုင်ကြားတာဖြစ်နိုင်တယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါကြောင့်လွှတ်တော်တွင်သတင်းရယူနေတဲ့သတင်းသမားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ကြားအပြန်အလှန်လေးစားမှုရှိဖို့လိုအပ်တယ်လို့နှစ်ဖက်တာဝန်ယူမှုတာဝန်ခံမှုရှိဖို့လည်းလိုအပ်တယ်လို့မြန်မာသတင်းသမဂ္ဂရဲ့ဒုက္ခရအဖြစ်တာဝန်ယူခဲ့ဘူးသူလည်းဖြစ် BNI တိုင်းရင်းသတင်းမီဒီယာရဲ့အတိုင်းအမြန်တာဝန်ခံအယ်ဒီတာဦးစင်လင်းကသုံးသပ်ပါတယ်
ဒါဆိုရင်ဒီစီမင်းစီကအရတော့ပါပဲပြည့်ပြောတရင်တောက်ဒီဘက်ကတရင်သာသမားဒီဘက်ကအမှားတာမဟုတ်ဘူးတရင်သာသမားကတော့သူကဒီလွတ်တော်ထဲမှာတရင်ယူဖို့သူတို့သွားကြတာဖြစ်တယ်တရင်လွတ်လပ်ခွင့်သူတို့ရသလောက်အချိန်ပေါင်နေရနေပြီးတရင်ယူဖို့သွားကြတာဖြစ်တယ်အဲ့လိုတရင်ယူဖို့သွားတဲ့တရင်တောက်ကိုအခုတော့မချေမငံပြောတယ်ဆိုတာမျိုးကတော့မဖြစ်တဲ့ကိစ္စပဲ။ဘာကြောင့်လဲဆိုတော့တဲ့မီဒီယာနော်စတုတ်တာမန်တိုင်သူအလုံးလုံးနေတဲ့လူတွေကိုသူ့ရည်သူအပြန်အလှန်လေးစားမှုနဲ့ဆက်ဆံသင့်တယ်လို့အဲ့လိုယူဆပါတယ်အဲ့တော့အဲ့လိုအပြန်အလှန်လေးစားမှုနဲ့မဆက်ဆံတဲ့အတွက်ကြောင့်မလို့နော်အဲဒီပြဿနာပေါ်လာတယ်လို့ယူဆတယ်အဲ့ဒီပြဿနာပေါ်လာတဲ့နောက်ဆက်တွဲမှာမှဒီစာတော့ထွက်လာတယ်ပေါ့နော်ထွက်လာတော့ဒီစာရဲ့အနေအထားကတော့အဲသူဖြစ်ခဲ့ပြက်ခဲ့တဲ့ဖြစ်စဉ်မှာတော့ဘယ်သူမှတယ်ဘယ်သူမှန်တယ်ဆိုတော့အဲဒီချက်မှာတော့ဖြည့်ရှင်းထားတဲ့သဘောတော့မပါဘူးပေါ့သောသောလည်းပဲသောသောကပြောခဲ့သလိုပဲတရားသမားတွေကိုလည်းပဲသာလွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့မဖြေမငမ်းမပြောတင်သလိုတရားသမားတွေကလည်းပဲမိမိတို့တာဝန်ရလွတ်တော်ထဲမှာတရားယူတဲ့အခါမှာမိမိတို့ရိုက်တဲ့သတင်းတပ်ပုံတွေနော်ဗီဒီယိုကလစ်တွေစသဖြင့်ဒါတွေကိုတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့သုံးဖို့လိုပါတယ်
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရဲ့တာဝန်ခံတဦးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့ဒီလိုမျိုးတပ်မတော်သားကိုယ်စားလှယ်တွေဘက်ကဆွဆွဲပြောဆိုချက်တွေဟာရေဘူးရတိတ်ဆန်လုံးနဲ့ဆွဆွဲချက်တွေသာဖြစ်တဲ့ဆိုပြီးအခုလိုရှုမြင်ပါတယ်
သူလူမှုကွန်ရက်လို့သူပြောရတဲ့ဟာကသတင်းသမားတွေရဲ့တဦးချင်းအကောင့်တွေကရေးသားတဲ့ဟာတွေကိုများသူတို့ဆိုလိုသလားမသိဘူးနော်အဲ့ဒါကြောင့်ဒီတန်ကြားတဲ့လွတ်တော်တန်ကြားတဲ့ဟာကိုကတိကျကျရှင်းလင်းမရှိဘူးကျွန်တော်ထင်တယ်။ဘယ်တဲ့ပုံကဘာကိုသူတို့တိုင်နေတာလဲဆိုတဲ့ဟာလည်းရှင်းရှင်းလင်းလင်းမဖော်ပြတော့ဘူး။အားလုံးချုပ်ငုံပြီးတော့တရင်သမားတွေကသူတို့ကိုဟိုညှိုးညင်အောင်တို့ဟိုသူတို့ရဲ့ကုန်ကုန်တရင်ဖြိကြအောင်တို့အဲ့လိုမျိုးဆိုတော့အဲ့ဒါကတော့ယူပီယာဆံလုံးနဲ့နောက်ပြီးတော့ဆွဆွဲတဲ့သဘောမျိုးဆံလုံးနဲ့လို့ကျွန်တော်ထင်တယ်။တိကျကျအချက်နဲ့တရားပါကြောင့်ဆိုတဲ့ဟာမျိုးမပါဘူးပေါ့နော်။
လွတ်တော်စီဝေကျင်းပနေတဲ့အချိန်မှာသတင်းမီဒီယာသမားတွေစီကံတေဝစ်ဖို့သတင်းမီဒီယာသမားတွေကိုလိုအပ်တယ်လို့အရေးယူဆောင်ရွက်ပေးပါဆိုပြီးသတင်းတပ်ပုံတွေနဲ့တကွာတပ်မတော်သားကိုယ်စားလှယ်များအစုအဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်တန်းဆိုးကပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်တွေကိုပါပေးပို့ထားတာဖြစ်ပါတယ်ရှင
်ဒေါ်ရရှင်များရှင်လွတ်တော်မှာသတင်းရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့တပ်မတော်သားကိုယ်စားလှယ်တွေကတိုက်တွန်းလိုက်တဲ့အတွက်လွတ်တော်တွင်သတင်းရယူခွင့်အပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။လွတ်တော်ထဲမှာကိုယ်စားလှယ်တွေရဲ့အပြုအမူဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလား။နေတတူဝလူတူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုယ်စားလှယ်တွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြတဲ့နေရာမှာလွတ်တော်အမတ်တွေနဲ့မီဒီယာတွေကြားဘလို့သဘောထားသင်ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါရစေ
။လာမယ့်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ကရင်ပြည်နယ်ဘက်မှရေရေပြန့်ကျင်းနေတဲ့သတင်းပဲဆက်ရအောင်ပါ။ကရင်ပြည်နယ်အတွင်းတန်လွင်မြေရေနဲ့ရှမ်းပြည်ဘက်ကမိုးရွာသွန်းမှုတွေကြောင့်ဖက်အံအပါဝင်မြို့နယ်တချို့မှာရေကြီးရေလျှံနေပါတယ်။လက်ရှိမှာတော့ရေပေးသံတင်ထားတဲ့လူဦးရေ 8,000 နီးပါးလောက်ကယ်ဆယ်ရေးစခန်းတွေမှာခိုလုံနေရပြီးရေတွေမကျသေးတဲ့အတွက်လည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကရင်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကပြောပါတယ်။အခြေအနေအပြည့်စုံကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့လကတဘာဝရေပေးတံကိုစွစွဝဝခံခဲ့ရတဲ့ပြည်နယ်တွေထဲမှာကရင်ပြည်နယ်လည်းပါဝင်တာပါအခုအခါမှာတော့ဒီနှစ်ရက်အတွင်းတန်လွင်မြေကြီးတက်လာတဲ့အတွက် ရေဘေးကယ်ဆယ်ရေးစခန်းတွေအသစ်ထပ်ဖွင့်ရတဲ့အကြောင်းကရင်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဦးစီးမှုညွှန်ကြားရေးမှုဦးလင်းထွတ်ကပြောပါတယ
်။8000ကျော်လောက်ရှိတာပေါ့6000နီးပါးပေါ့ဟုတ်ကဲ့ခန်းမီရပြန်လဲအခုဒီကနေ့ရတက်လာလို့ပေါ့ဟိုကယ်ဆယ်ရေးစခန်းတွေကိုရောက်ရှိလာတဲ့အိမ်တော်ကြီးတွေလည်းဒီနေ့လက်ရှိအခြေအနေပေါ့အရင်စခန်းတွေအဟောင်းတွေရှိကြတယ်
၅
ခုလောက်၅ခုလောက်ကြံတာပေါ့နော
်၅
ခုလောက်ကြံတာမှာ၂ခုလောက်ဖွင့်တာပေါ့၅ခုလောက်ဖွင့်ပြီးတော့ဒီကနေ့တခါထပ်ပြီးနည်းနည်းကြီးရထက်တဲ့တာကြီးထက်တဲ့တော့ကျတော့စခန်းတစ်ခုထပ်ဖွင့်လာ။အော်ဖားမှာတော့ဟိုဟာပေါ့တစ်ခုပေါ့ဒီကနေ့တော့တစ်ခုဖွင့်ရတယ်။ဟိုဟာလှမ်းပွဲမှာတစ်ခုပေါ့၅ခုတော့ဖွင့်ထားပါလေခင်ဗျ
။တလအတွင်းမှာပဲရေကြီးမှုတံကို၂ချိန်ကြုံခဲ့ရပြီးမို့ကရင်ပြည်နယ်လူထုကတော့စိုးရိမ်စိတ်တွေရှိနေတယ်လို့လည်းဆိုပါတယ်။
အော်လူတွေရဲ့ဆိုရင်ဈေးကတော့ရှိနေတာပေါ့နော်ဘယ်လိုပြောမလဲဆိုတော့နှစ်ခါဖြစ်ကြရတယ်ဆိုတော့ဒီမှာလည်းအတွေ့အကြုံအဲ့လိုနှစ်ခါဖြစ်တဲ့သုံးကြာအရင်တော့မရှိဘူးလေတစ်ခါတောင်မှဒီဆိုရင်ဈေးမှတ်လောက်ဆိုရင်ပြိတ်ပြီးတော့ဆိုရင်ဈေးမှတ်ကျော်လွန်မှပဲကယ်ဆယ်စခန်းတွေမှာကြောင်းကြတာတွေပါရှိတာပေါ့အခုတော့နှစ်ခါလောက်ပြန်ဖြစ်တယ်ဆိုတော့ဟိုယူကပြန်မြင့်တက်လာမှကြောက်တာပေါ့အရင်တစ်ခါဖြစ်သွားတာ938လောက်ဖြစ်သွားတာ
ဖန်မြို့မှာအခုလိုမျိုးရေကြီးတဲ့အခါမှာအရင်ကရေကျသွားပေမဲ့အခုအခါမှာတော့ရေကမကျပဲတက်နေတဲ့အတွက်လည်းအခက်အခဲတွေရှိနေတာပါပြီးခဲ့တဲ့အခေါက်ကရေဘေးဒဏ်ခံရသူတွေတောင်အိမ်တွေမရှိပြောင်းနိုင်ခင်မှာပဲအခုတစ်ခေါက်ရေထက်ကြီးမှုတွေကိုထပ်ကြုံနေရတာပါဒေသခံတဦးကတော့ကယ်ဆယ်ရေးတွေကအရင်လူတွေစီကိုတော့ကယ်ဆယ်ရေးပစ္စည်းတွေသွားပေးနေကြဆဲဖြစ်တယ်လို့လည်းဆိုပါတယ်
အစာဟောပဲဒီမှာတချို့ကသွားနေတော့မယ်ဒီပြင်မှာသွားပြီးနေကြတော့မယ်အဲလုံးလက်စားတန်လန်မတက်ဘူ
းကရင်ပြည်နယ်အတွင်းမှာရေကြီးမှုတွေကြောင့်ထိုင်းမြန်မာနယ်စပ်မှာတော့နှစ်နိုင်ငံကုန်စည်စည်းစင်းမှုတွေရပ်နားခဲ့ရပြီးဗန့်ငွေတန်ပေါင်းထောင်ကနန်းနဲ့နှိမ့်နာမှုတွေရှိနေတာပါအခုအခါမှာတော့လမ်းပန်းဆက်သွယ်ရေးတွေပြန်ပွင့်ပြီဆိုပေမဲ့ကားငယ်တွေနဲ့သွားဖို့အတွက်ခက်ခဲနေသေးဖြစ်တယ်ဆိုပြီးဦးလင်းထွက်ကဆိုပါတယ်ဒါပေမဲ့အခုတစ်ထိတော့ကားသွားလာတွေရှိနေသေးတယ်လို့ပြောပါတယ
်သွားလို့လာလို့တော့ရပါသေးတယ်ဒီကြော်တာတွေတော့ရှိတယ်ဒါပေမဲ့ကားအမြင့်နေတော့မောင်းလို့ရပါတယ်နေညာတွေပါလဲတော့ဒီတစ်ပါးတွေဝင်ပြီးတော့ပြတ်သွားမှာပါညာကြောက်ရတာပေါ့ကားအနေနဲ့ဒီကိုဝီကိုပါလို့ဆိုရပါတယ်ကားကြီးတွေလည်းမောင်းလို့ရပါတယ
်ကရင်ပြည်နယ်တွင်းကရေကြီးရေရှမ်းမှုတွေဟာရှမ်းပြည်နယ်နဲ့ဆက်ဆက်နေတာမို့တန်လွေမြေကြီးတက်လာတာကရှမ်းပြည်ဘက်ကမိုးရွာသွန်းမှုတွေများလာရင်ကရေကဆက်ကြီးနေနိုင်တယ်လို့လည်းသူကဆိုပါတယ
်။တန်းတုံပဲကြီးရယ်ကွင်းလုံးပဲ။ရှမ်းပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းကကျွန်တော်တို့နဲ့ဒီတန်တော်နဲ့ဓာတ်ရိုက်ဆက်သွယ်မှုရှိနေတာပေါ့
။ဟုတ်ကဲ့
။အဲ့တော့ကျတော့အဲ့ဒီကရေဆင်းလာတယ်ဘာညာဆိုအဲ့ဒီဘက်မှာလည်းမိုးရွာများတာ။အဲ့ဒီကမိုးရွာများတယ်ဆိုရင်ဒီမှာမြစ်ကကျင်းတော့ကျတော့ဒီအနေပိုင်းနေရာအကုန်လုံးရေဝင်တော့လာ
မွန်ပြည်နယ်အတွင်းကဘီလင်းချောင်းစုံမော်လမြိုင်စတဲ့နေရာတွေမှာလည်းရေကြီးမှုတွေပြန်ဖြစ်နေပြီးရွှေ့ပြောင်းမှုတွေလည်းလုပ်နေရပါတယ်အင်ဂျီပျက်စီးမှုတွေလည်းရှိနေတာပါပြီးခဲ့တဲ့တစ်လအတွင်းမှာမြန်မာနိုင်ငံအတွင်းကတိုင်းနယ်ပြည်နယ်အတော်များများမှာရေကြီးရေရှမ်းမှုတွေဖြစ်ခဲ့တာကြောင့်လူ၁၁ဦးထိသေဆုံးခဲ့ရတယ်ဆိုပြီးအစိုးရကတရားဝင်ထုတ်ပြန်ခဲ့ပေမဲ့ဒီထက်မကရှိနိုင်တယ်ဆိုပြီးဒေသဆိုင်ရာသတင်းတွေမှာဖော်ပြနေတာပါဇူလိုင်လအတွင်းရေကြီးမှုတွေအတွင်းလူပေါင်း32,000ကျော်ဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကဇူလိုင်လကုန်ပိုင်းကတရားဝင်ထုတ်ပြန်ခဲ့ပါတယ်။ရေကျသွားပေမဲ့ရွာတချို့ကအိမ်တွေမျောပါသွားတာတွေကြောင့်ကျေးရွာနေပြည်သူတွေကတော့အိုးအိမ်မဲ့အခြေအနေကိုဆိုက်ရောက်ခဲ့ရပါတယ်ရှင
်။မအေးမတရင်ပြပို့သွားတာပါရှင်။အခုတော့နိုင်ငံတကာတရင်ဆောင်မဖက်ဆက်ရအောင်ပါ။စော်ရီဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကရီမင်နိုင်ငံမြောက်ပိုင်းကိုပြေးခဲ့တဲ့တရင်ဘက်ကလေကြောင်းကတက်ခတ်ခဲ့လို့ကလေး40ထက်မနည်းတိဆုံခဲ့ရတာကြောင့်နိုင်ငံတကာတိုင်းဝိုင်းကပြစ်တင်ရှုံချနေကြပါတယ်။သုံးနှစ်ကြာစစ်ပွဲအတွင်းအသေးအပြောက်အများဆုံးဖြစ်ခဲ့ရတာနဲ့ပတ်သက်ပြီးပင်လယ်ကွေ့အာရဗ်နိုင်ငံများညွန်ပေါင်းအဖွဲ့အနေနဲ့စုံစမ်းစစ်ဆေးကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒီတက်ခတ်မှုကိုပွင့်လင်းမြင်သာစွာနဲ့ယုံကြည်ရတဲ့စုံစမ်းစစ်ဆေးတာတွေလုပ်ဖို့တောင်းဆိုလိုက်ပါတယ်။ VOA ရဲ့တန်တမာရေးရတရင်ထောက်ဆင်းနီစင်းကအမေရိကန်နိုင်ငံခြားရေးဌာနကလည်းတင်ပြပို့ထားပါတယ်ဒေါက်ခင်ဆိုဝင်းကပြောပြပေးမှာပ
ါ။ကောင်းပါပြီ။ယီမီနိုင်ငံစာတမ်းမြို့ကကလေးတွေဟာကျောင်းကစီစဉ်တဲ့နွေရာသီပြော်ဝဲစားထွက်ကအပြန်ဘတ်စကားပေါ်မှာစီးနင်းလိုက်ပါနေတော့မစ်ဆိုင်းဒုံးကျည်နဲ့တိုက်ခိုက်ခံခဲ့ရလို့တေဆုံးခဲ့ကြရတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာလူ90ထဲမှနေတေဆုံးခဲ့ရပြီးတခြားလူ89ယောက်ဒဏ်ရာရရှိခဲ့ပါတယ်။ ယုံကြည်ရတဲ့သတင်းအချက်လေအရာအရက်သားတွေထိခိုက်သေးဆုံးတာသိကြရတဲ့ဆိုရင်အမေရိကန်ပြည်ထောင်စုကဘယ်တော့မှဆိုအလေးအနက်ထားပြောဆိုနေတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ Heather Norwood ကပြောပါတယ်
We have called for a Saudi led
လေကြောင်းတိုက်ခိုက်မှုကြောင့်ရက်သားတွေထိခိုက်သေးဆုံးရတာတွေနဲ့ပတ်သက်ပြီး Saudi ဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့ကစုံစမ်းစစ်ဆေးဖို့ကျမတို့တောင်းဆိုထားပါတယ်ကာကွယ်ရေးဝန်ကြီး Mattis ကလည်းပြောထားပြီးပါပြီဝန်ကြီးကဒီဗိုလ်ချုပ်ကြီး၃ယောက်ကို Saudi Arabia ကိုဆစ်လွတ်ထားပြီးတော့ဒီတိုက်ခိုက်မှုအခြေအနေကိုစမ်းစစ်ဖို့ Saudi အစိုးရကိုအားပေးဆွေးနွေးဖို့ဖြစ်ပါတယ်
အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းဒီကိစ္စနဲ့ပတ်သက်လို့ဆော်ဒီအိမ်ရှိမင်းသားမိုဟာမက်ဘင်ဆယ်မန်ကိုတယ်လီဖုန်းနဲ့ပြောဆိုခဲ့တယ်လို့ဟက်သာနော့ဝတ်ကပြောပေမယ့်ဘာဒီအသေးစိတ်ပြောဆိုတယ်ဆိုတာတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဆော်ဒီတပ်တွေကယီမင်နိုင်ငံမှာလေကြောင်းကနေတိုက်ခိုက်လို့အပြစ်မဲ့အရက်သားတွေတေဆုံရတာဒါဟာပထမဆုံးအကြိမ်မဟုတ်တော့ပါဘူးလို့အကဲခတ်တွေကပြောပါတယ်2014ခုနှစ်တုန်းကအီရန်ကြောဒါနောက်ခံပေးထားတဲ့ဟူသီတပုံတွေကယီမင်နိုင်ငံရဲ့မြို့တော်ဆာနာမြို့ကိုတင်းငယ်ချင်းကစပြီးပဋိပက္ခတွေဖြစ်ပွားခဲ့တာလို့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်အဲရန်ဒေးဗစ်မစ်လာက VOA ကိုပြောပါတယ်
But the fact is you can't operate this way.
ဒီစစ်ပွဲအောင်နိုင်မှုဒီလိုနီးနဲ့တိုက်လို့မရဘူးဆိုတဲ့အချက်ကိုသိဖို့လိုပါတယ်။ဟူသီတွေဆွေးနွေးပွဲရောက်လာအောင်စီးရဲရဖိအားပေးလို့မရဘူးဆိုတာကိုဟိုဒေတာတွေတိုက်တွန်းကအခြေအနေကတီးပြုတ်ခဲ့ပြီးပြီဆိုတော့ဘလို့နီးနဲ့မှမှန်းဆလို့မရနိုင်ပါဘူး
။ဘုရားသခင်ကလုံခြုံရေးကောင်စီကလည်းဒီတိုက်ခိုက်မှုကိုပွင့်လင်းမြင်သာစွာနဲ့ယုံကြည်အားထားရတဲ့စုံစမ်းစစ်ဆေးတာတွေလှုပ်ဖို့တောင်းဆိုလိုက်တယ်လို့ကုလသမဂ္ဂပြောခွင့်ရသူစတီဖန်ဒူဂျာရက်ကပြောပါတယ်
What we want to see is a stop to the fighting.
တိုက်ခိုက်တာတွေရတန်းကရတာကိုကျွန်တော်တို့တွေ့ကျင်တာပါလူမှုဒုက္ခတွေအဆုံးသတ်စေကျင်တာပါအရက်သားတွေထိခိုက်သေးကြတာတွေထပ်ပြီးမဖြစ်စေကျင်တော့ပါဘူးလူတွေဖန်တီးခဲ့တဲ့လူမှုဒုက္ခအကျက်တဲတွေဆက်မဖြစ်စေကျင်တော့ပါဘူ
းကုလသမဂ္ဂရဲ့ရီမီနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မာတင်ဂရစ်ဖစ်စ်ရဲ့စေစားညှိနှိုင်းမှုနဲ့ဒီပဋိပက္ခနဲ့သက်ဆိုင်သူတွေဂျနီဗာမြို့မှာစက်တင်ဘာလ6ရက်နေ့မှာတွေ့ဆုံဆွေးနွေးကြဖို့ဖိတ်ကြားထားပြီးဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရသူစတီဖန်ဒူဂျာရစ်ကပြောဆိုပါတယ်ရှင်
တော်ခင်ဆိုဝင်တင်ပြသွားတာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတည်းရဲ့ထုတ်လွှင့်ပေးသွားအောင်ပါပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ကြားရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းချင်းချုပ်ကိုကောင်းလင်းဦးကတည်းလဲပြောပြပေးပါဦး။
ဒီလိုငယ်မြောက်ပိုင်းကစက္ကန့်မြုပ်ဖြစ်တဲ့ဂျင်နိုဝါမှာမနေ့တုန်းကတရားပြချာကတည်ဆုံသူရေတွေ့ဟာအနည်းဆုံး39ယောက်ထိရှိသွားပြီဖြစ်တဲ့အကြောင်းအာနာဘာနီကပြောလိုက်ပါတယ်ပြင်ထန်တဲ့မုန်တိုင်းကြာရောက်စဉ်မှာဒဇယ်တစ်ပိုင်းပြချာသွားတဲ့မိုရန်တီတရားအပြည့်စည်တွေချမှာပျောက်ဆုံးနေသူတော်တော်များကိုလည်းအရေးပေါ်ကစေရေးတွေဆက်လက်ရှာဖွေနေကြပါတယ်တည်ဆုံသူဖြစ်အတီးပြထားသူအားလုံးဟာတရားပေါ်ကပြုတ်ကျတဲ့ကားတွေမှာလိုက်ပါလာသူတွေဖြစ်ပြီးအနည်းနားမှာရှိနေတဲ့သူတွေကတော့တည်ဆုံသူမရှိကြောင်းလည်းအာနာဘာနီကပြောဆိုထားကြတာပါပြည်ထောင်ငံလန်ဒန်မြို့တော်မှာလန်ဒန်လန်လာရီနဲ့ဆပင်းသမားတွေကိုအင်္ဂါနေ့ကကားနဲ့ဝင်တိုက်ခဲ့ပြီးနောက်ဆက်တွဲလွတ်တော်အဆောက်အုံပြင်ဘက်ကတားဆီးတွေကိုပါဝင်တိုက်ခဲ့တဲ့သူဟာဘသူပဲဝါဖြစ်ကြောင်းဖော်ထုတ်နိုင်ပြီလို့အကြမ်းဖက်မှုတံပြန်တပ်ဖြတ်ရေးတပ်ဖွဲ့ကပြောဆိုလိုက်ပါတယ်တိုက်ခဲ့သူဟာအသက်29နှစ်အရွယ်ဆူရန်နိုဘာပြည်ထောင်ငံသားဖြစ်တဲ့ကြောင်းအာနာဘိုင်းကပြောဆိုခဲ့ပေမဲ့အသေးစိတ်ချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးအာဖဂန်နိုင်ငံမြောက်ပိုင်းကစစ်ကန်တကူတာလီဘန်နဲ့အယုံတက်ချိန်မတန်ခင်စီးနင်းတက်ခိုက်မှုအတွင်းလွန်ကျော်တပ်ဖွဲ့ဝင်40လောက်သေဆုံးသွားပါတယ်အစိုးရတပ်ဖွဲ့ဝင်တွေအများပြားထိခိုက်သေဆုံးမှုတွေကြုံနေရတဲ့ထဲကနောက်ဆုံးကြုံရတဲ့ဘင်္ဂလန်ပြည်နယ်ကတက်ခိုက်မှုအတွင်းအာဖဂန်စစ်သား30တယောက်နဲ့ရဲတပ်ဖွဲ့ဝင်ကိုသေဆုံးတဲ့အကြောင်းဒေသခံလွန်ကျော်ရရှိသူက VOA ကိုအတည်ပြုပြောဆိုခဲ့တာပါရဲတော်ကြားတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်မြောက်ပိုင်းဖရဲပြည်နယ်ကစစ်ကန်တကူတာလီဘန်စစ်သွေးကြွတွေတင်ပတ်ခဲ့ပြီးတရက်ကျော်အကြာမှာပဲဒီနေ့နောက်ထပ်တက်ခိုက်မှုနဲ့ကြုံခဲ့ရတယ်လည်းဖြစ်ပါတယ်ဒီချိန်ထဲမှာပဲအာဖဂန်ရှေ့တောင်ပိုင်းကဂါဇနီမြို့မှာတော့တာလီဘန်တွေနဲ့ရဲတော်ကြာအသေးချေတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်လေကြောင်းထိုးစစ်နဲ့စစ်ပစ်ဆိုင်ရာအကြံပေးတွေအကူအညီနဲ့မြို့ကိုအာဖဂန်တပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်အမေရိကန်နဲ့တူရကီကြားဆက်ဆံရေးတွေမပြေမလည်ဖြစ်နေတဲ့အချိန်မှာပဲတူရကီနိုင်ငံဘက်ကအမေရိကန်သွင်းကုန်တွေကိုနောက်ထပ်ခုနှစ်တုခောက်ဖို့ကြေညာလိုက်ပါတယ်မော်တော်ကားအရေးကြောင်းပြီးသွေးဆန်တဲ့အလောက်ကုန်ပစ္စည်းတွေပေါ်နောက်ထပ်ခုနှစ်တုခောက်မယ်အကြောင်းတူရကီနိုင်ငံကဒီကနေ့ပဲကြေညာလိုက်တာပါ
တရင်အချင်းချက်ကိုကောင်းလွန်ကြညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှာမှဆုံးမဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အတန်ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 လိုင်းဒိုမီတာ25 kHz တင်္ဂါ653ညလိုင်းဒိုမီတာ32 kHz တိတိ83ညလိုင်းဒိုမီတာ53 kHz 9339နဲ့လဲလံမီတာ190 kHz တင်္ဂါ905ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံပါ
This program has come to you from the Voice of America, Washington. From Washington, this is